မေရိကန်ပြည်ထောင်စုတဲကိုတောင်အမေရိကတိုက်ကလူတွေအလုံးရင်နဲ့ဝင်ရောက်လာနေမှုကိုမက္ကဆီကိုနိုင်ငံကမတားရှိနိုင်ဘူးဆိုရင်မက္ကဆီကိုနေဆက်ကိုတပ်ဖွဲ့ဝင်တွေဆီလွတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကချီးချောင်းလိုက်ပါတယ်။3000လောက်ပါဝင်တဲ့ဟွန်ဒူရက်စ်နိုင်ငံသားလူအုပ်ကြီးဟာတိကျတဲ့သတင်းပတ်ကတိုင်းပြည်မြောက်ပိုင်းဆန်ပေဒရိုဆူလာဆိုတဲ့မြို့ကထွက်ခွာလာပြီးဂေါတီမာလာနိုင်ငံကတစ်ဆင့်မက္ကဆီကိုကိုဖျက်တော့ပြီးအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်ဖို့ဦးတည်လာနေကြတာပါ။အဲဒီလူအုပ်ထဲမှာရာဇဝတ်သားတွေလည်းပါနေတာကြောင့်သူတို့ကိုတားဆီးပေးဖို့အပြင်းထန်ဆုံးနီလာနဲ့တောင်းဆိုကြောင်းသမ္မတထရန့်ကပြောပါတယ်။ရာဇဝတ်ကိန်းသားတွေနဲ့မွေးရေးဆေးဝါးတွေတိုင်းပြည်တောင်ပိုင်းကနေဝင်ရောက်လာနေတာကိုဟန်တားရီဟာ USMCA လို့ခေါ်တဲ့အမေရိကန်မက္ကဆီကိုကနေဒါအကြားရရှိထားတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တဲ့သူ့အတွက်ပို့အရေးကြီးကြောင်းဂျာတာပရီနေက Twitter လူမှုကွန်ကတစ်ဆင့်သမ္မတထရန့်ကရေးသားခဲ့ပါတယ်။ရှေ့ပြောင်းဝင်ရောက်လာသူတွေကိုမတားဆီးဘူးဆိုရင်ဟွန်ဒူရက်စ်ကိုပေးနေတဲ့အကူအညီတွေကိုဖြတ်တောက်ပြစ်မယ်လို့သမ္မတထရန့်ကချင်းချောက်ထားပါတယ်။အပြောတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေအတွက်ဒီမိုကရက်တွေကိုသမ္မတထရန့်ကအပြစ်ဖို့နေပါတယ်။